ဒီသတင်းပတ်ထဲကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုဖိအားတိုးမြင့်ပေးဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ ABHR ကဒီကနေ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေကပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတွန်းပြင်သွားဖို့ရည်ရွယ်တယ်ဆိုပြီးဒီနိုင်ငံတွေကခေါင်းဆောင်တွေပြောဆိုထားကြတဲ့အတိုင်းမြန်မာပဋိပက္ခကြောင့်အာဆီယံဒေသတွင်ကြုံတွေ့နေရတဲ့ငြိမ်းချမ်းရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့လုံခြုံရေးဆိုင်ရာချိန်ချောက်မှုတွေကိုလိလုမရှိဘဲထိထိရောက်ရောက်ကိုင်တွယ်ဖြည့်ရှင်းတဲ့အကြောင်း ABHR ကဒီကနေ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံတွင်ပြည်ထောင်စုအားလုံးရဲ့တရားခွင်ဟာရွေးကောက်ခံအစိုးရကိုအာဏာသိမ်းယူခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြောင့်ဖြစ်ပြီးမြန်မာစစ်တပ်ဟာရက်စက်ကြမ်းကြုတ်တဲ့လုပ်ရတွေကိုနိုင်ငံတော်မှကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့လည်း ABHR ကပြောပါတယ်။မြန်မာစစ်တပ်ရဲ့လောက်ရတွေဟာစစ်ရာဇဝမှုနဲ့လူသားဓုအပေါ်ကျွလွန်တဲ့ရာဇဝမှုမြောက်နိုင်တယ်ဆိုတာကိုလူခွေရေးဆရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းပြောဆိုထားတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူကိုယ်တိုင်ပါဝင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလုံးဝလျှို့ရှုပြီးအကြမ်းဖက်မှုတွေဆက်လက်ကျွလွန်နေတာကြောင့်အခုလာမယ့်အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်ပေါ်ထိရောက်တဲ့ဖိအားပေးမှုတွေပူးပေါင်းချမှတ်သွားဖို့ABHR အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီတော့တွင်မလေးရှားနိုင်ငံကလည်းအာဆီယံဘုံသဘောတူညီချက်၅ချက်ထဲကတစ်ခုဖြစ်တဲ့မြန်မာနိုင်ငံသည်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရဲ့ကြိုးပမ်းတဲ့နေရာမှာအတိုက်ခံအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပါညှိနှိုင်းဆွေးနွေးဖို့တိုက်တွန်းတောင်းဆိုထားပါတယ်။လက်ရှိအချိန်ထိတော့စာနာမှုအကူအညီတွေပေးနိုင်ရေးကိစ္စမှာအာဏာသိမ်းစစ်ကောင်စီနဲ့သာအာဆီယံကထိတွေ့ဆက်ဆံနေတာဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့မလေးရှားရဲ့တောင်းဆိုချက်ကိုရှုတ်ချကန့်ကွက်ထားပါတယ်။